ဟုတ်ကဲ့ဆရာဦးမြတ်မြင့်ကြီးဒီနေ့ဆရာတို့ဒီပန်းမြန်မာဒီပြည်တွင်းအဖွဲ့နဲ့နိုင်ငံတကာဒီ CBJ အဖွဲ့တို့ပေါ့နော်ပူးတွဲသတင်းစာရှင်းလင်းပွဲလုပ်တယ်ဆိုတာကြားလို့ပါအဲ့ဒါအဓိကဘာကိုရှင်းလင်းကြရလဲခင်ဗျာ
ဟောအဓိကက CBJ ကမြန်မာနိုင်ငံကိုလာတာတော့ Freedom of Expression ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာသတင်းလက်ခွင့်ဘယ်လောက်ရှိသလဲဆိုတာသူတို့လေ့လာဖို့လာတာပါတကယ်ဆင်ဆင်ပဲသူတို့လာတဲ့အချိန်မှာပဲ White Channel ကပုံကိုယ်တွေလည်းအရေးယူခါတဲ့ကိစ္စတွေရှိတယ်လေနောက်ပြီးတော့နာမည်ကျော်ဆော့ဆော့ကျော်ကကြီးအဲ့ဒါနဲ့ပတ်သက်လို့လေဒီမှာထုတ်ရှားမှုတွေရှိနေတဲ့ကာလနဲ့ကြုံနေတဲ့ခါကျတော့ဒီမြန်မာနိုင်ငံရှိတဲ့သတင်းမီဒီယာဖွဲ့စည်းအားလုံးကိုလိုက်တွေ့ပါတယ်လိုက်တွေ့ပြီးတော့မှသူတို့ကနေပြီးတော့မှပြန်ကြားရေးဝန်ကြီးဌာနရဲ့အမြဲတမ်းတွေ့ရောနော်ဦးမျိုးပြင်းမော်ဆိုတော့တွေ့ပါတယ်နောက်ပြီးတော့စစ်တော်ဥပဒေကြံကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်နဲ့လည်းတွေ့ပါတယ်တွေ့ပြီးတော့သူတို့လက်ရှိမြန်မာနိုင်ငံမှာသတင်းလက်ခွင့်မရှိတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်ပေါ့လေအဓိကတော့ပုံမှန်66ကာကြီးနဲ့ပတ်သက်တဲ့ကိစ္စတွေကိုသူတို့ဆွေးနွေးခဲ့တယ်လို့ပြောရတယ်။အဲသူတို့ဆရာသတင်းတစ်ခုပေါ့နော်။သတင်းကောင်းတစ်ခုလို့သူတို့ဆိုပါတယ်။အဲ့ဒါပါလဲဆိုတော့ကျွန်တော်ပုံမှန်66ကာကြီးကိုပြင်ဆင်ဖို့အတွက်သူတို့ပြင်ဆင်နေပါတယ်ဆိုတော့သတင်းကောင်းတစ်ခုတော့ကျွန်တော်ရပါတယ်။
အဲ့တော့ဒီမြန်မာနိုင်ငံသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကဘယ်လိုသူတို့သုံးသပ်လဲ
။သူတို့ကတော့အားရမှုမရှိပါနော်။ကျွန်တော်တို့ကလည်းပြည်မြန်မာနိုင်ငံလည်းပြီးခဲ့တဲ့6လတစ်ချိန်ပေါ့လေ။ဒီနေ့မှလက်ချိန်ကျွန်တော်တို့စကူကတ်တစ်ခုထုတ်ခဲ့ပါတယ်။ဒီအရလည်းသူတို့ကအလေးနဲ့ကြည့်ပြီးတော့မြန်မာနိုင်ငံသတင်းလက်ခွဲကအားနည်းနေတယ်။ဒီမိုစီနိုင်ငံတရက်ကိုသွားမယ်ဆိုလို့ရှိရင်တော့သတင်းလက်ခွဲအကြီးတဲ့ပုံပြီးရတဲ့နယ်လို့သူတို့ကလည်းသိမှတ်ချက်ပေးပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။နောက်တစ်ခုကအခုကတော့ဟိုပါတော့လူတွေကြားထဲမှာလည်းဟိုအငင်းပွားတယ်တော့ကျွန်တော်တို့တွေ့ရပါတယ်။ဒီအခု NLD အစိုးရတက်လာပြီးမှလူတွေပို့ပြီးတော့ပြောဆိုခွင့်ရလာတယ်ပေါ့ဆိုတာမျိုးတွေလည်းထောက်ပြကြသလိုရှိသလိုတစ်ဖက်ကလည်းဟလာကျွန်တော်ဒီမီဒီယာသမားတွေကပိုပြီးကြက်တဲလာတယ်ဆိုတာမျိုးတွေပြောဆိုကြရလဲရှိတယ်လေအဲ့လိုဖြစ်နေတဲ့ဒီဟောပေါ့နော်အယူဆနှစ်ခုပြောင်းပြန်ဖြစ်နေတဲ့အပေါ်မှာရောဒီဆရာအနေနဲ့ဘယ်လိုသုံးသပ်လဲခင်ဗျာ
အဲ့ဒီဟာလေဟိုထိုက်တဲ့ရတယ်လို့ပြောလို့ရပါတယ်ဘယ်လိုဖြစ်နေလဲဆိုရင်အစိုးရဘိုင်းကိုဝေဘာနာတို့နောက်ပြီးတော့တက်မတော်ဘိုင်းကိုဝေဘာနာတို့ဟောတော့သူတို့ကဆက်ဆက်တိမကန်ကဲဆက်နေတဲ့ပုံမျိုးရှိပါတယ်ဆိုတော့ဇာတ်ကိစ္စတွေကတော့အရေးယူခါရမျိုးမရှိဘူးရအခုရေးယူရတဲ့ကိစ္စတွေမှာဦးသိန်းစိန်ဆိုရတဲ့ထဲမှာဆိုရင်ဒီပုံမှန်66ကာကြီးကငားမှုပဲရေးယူခံရရှိတယ်။အခု NLD အစိုးရတန်းတမိကျော်ကျော်ကာလအတွင်းမှာပဲ60နဲ့ရှင်းမှုကျွန်တော်တို့ရှိလာဖြစ်ပါတယ်။ဆိုတော့ဒါဟာပြန်ကြည့်ရလို့ရှိရင်ဘာတွေသွားတွေ့ရလဲဆိုရင်တာမန်အမှုကနေပါတယ်။အများဖြစ်တော့ဒီမီဒီယာတွေကအစိုးရကိုဝေဖန်လိုက်တဲ့ကိစ္စမျိုးပေါ့နော်။အဲ့ဒါမျိုးတွေတော့တက်မတော်ဝေဖန်တဲ့ကိစ္စမျိုးတွေအဲ့ဒါမျိုးတွေမှာသူတို့ကအကဲဆက်ပါတယ်။အဲ့ဒီအဲ့ဒီပြဿနာတခုတော့ရှိတယ်။ Channel ပိုင်းမှာလွတ်လပ်ပါတယ်။အရင်တော့ဆိုရင်ကျွန်တော်ကြည်ပြပွဲလိုဟာမျိုးစာပေဟောပြောပွဲလိုဟာမျိုးအဲ့ဒါတွေလုံးမယ်ဆိုလို့ရှိရင်အင်တာနက်ခက်ခဲပါတယ်အခုချိန်မှာတော့အဲ့ဒါတွေကဟိုလွယ်လွယ်ကူကူပဲလေခွင့်ပြုချက်တောင်းကြပါမစ်ရှင်တောင်းကြပါနဲ့မလိုခဲနဲ့ကျွန်တော်တို့လုပ်လို့ရတယ်အများကြီးရှိတယ်ဒီပုံမှာတော့ကျွန်တော်တို့ဟိုအားရချင်းနဲ့မှရှိပါတယ်ဒါတော့လည်းပဲဒီစုထမန်တိုင်းနေနဲ့ကျန်တဲ့မန်တိုင်း၃ရက်ကိုဝေဖန်လာပြီဆိုလို့ရှိရင်တော့တို့အဲ့ဒါကိုမကြိုက်ဘူးဆိုတော့ကျွန်တော်တို့တွေ့နေရတယ်အခုကျွန်တော်တို့ဖြစ်တဲ့ဟာတော့ဒီစတိုင်ယာဆောင်းပါတဲ့ပုံပေါ့နော်အဲ့ဒါ Vice Channel မှာပါခဲ့တဲ့ဟာပေါ်မှာအယူလိုက်တဲ့ဟာတော့ဒါလုံးဝမဖြစ်တဲ့ကိစ္စလို့ပဲကျွန်တော်တို့သုံးသပ်ပါတယ်
။ဟုတ်ကဲ့တကယ်တမ်းကျတော့လည်းအခုဒီမိုကရေစီနိုင်ငံတွေဆိုတာတော့ကျွန်တော်တို့ကြည့်လို့ရှိရင်ဒီအစိုးရရဲ့အားနည်းချက်တွေမှောင်ရမှုတွေတော့အကြီးအကျယ်ဒါထောက်ပြဝေဖန်ကြတာပဲလေ
။ဟုတ်ကဲ
့ဒါအောင်မဝေဖန်ခွင့်မရဘူးဆိုရင်တော့လည်းဒါလွတ်လပ်တယ်လို့ဘယ်လိုလုပ်ပြောကြမလဲပေါ့နော်ဒီလိုပြောကြတာ
ဟုတ်တယ်မှန်တယ်ကျွန်တော်တို့ကအမြဲတမ်းပေါ့လေမီဒီယာသမားကတော့ဒါအစိုးရရဲ့ကောင်းကျင်းဆိုးရဲ့အားလုံးဝေဖန်ခွင့်ရှိပါတယ်တကယ်တမ်းကျတော့နိုင်ငံတကာသဘောတူချက်များရဆိုလို့ရှိရင်လည်းအစိုးရရဲ့အားနည်းချက်တွေဝေဖန်ခွင့်ရှိပါတယ်ဒီလိုလေမြန်မာနိုင်ငံမှာအစိုးရရဲ့လှုပ်ဆောင်မှုတွေကိုလွတ်လပ်လပ်ကျွန်တော်ပြောခွင့်မရဘူးပေါ့နော်။ဥပမာပင်လုံကြီးလမ်းကမှာတကယ်တမ်းပင်လုံမှာသဘောတူညီတာမူလပင်လုံကြီးရဲ့သဘောတူချက်မှာဆိုလို့ရှိရင်တိုင်းသားတွေအနေနဲ့ခွဲထွက်လို့ကခွဲထွက်ခွင့်ရှိသည်ဆိုတဲ့သဘောတူညီချက်ရှိတာရှိတယ်။ဒါပေမဲ့အမျိုးသားညီညွတ်ဖွဲ့ချုပ်ကငြိမ်းချမ်းဆွေးနွေးပွဲဆိုတဲ့အခါမှာခွဲထွက်ခွင့်မရှိဘူးဆိုတဲ့သဘောတူညီချက်ထည့်ထားတာရှိတယ်။ဆိုတော့ဒါမျိုးကြတော့လေဟိုကျွန်တော်တို့တင်မဟုတ်ဘူးတိုင်းသားတွေဘက်ကလည်းပြောဆိုလိုတဲ့အကြောင်းအရာတွေရှိတယ်။ဒါပေမဲ့ဒီအရာတွေရေးဖို့တည်းကျွန်တော်တို့အထက်ကျန်းရှိတယ်။ဘယ်လိုဖြစ်လာလဲဆိုတော့ခါကျတော့အရေးယူမှုရှိတဲ့ခါကျတော့မီဒီယာသမားတွေနဲ့ဆက်ဆံရရှိပါနော်။ပုံကူကိုပြန်ပြီးတော့ဓာတ်ရေးလိုက်ရင်တော့အရေးယူခံနိုင်တယ်ဆိုတော့ပြဿနာမျိုးတော့ရှိနေတာအမှန်ပဲ။စာနယ်ကိစ္စတွေတော့လွတ်လပ်လပ်ရေးလို့ရပါတယ်။အစိုးရနဲ့ပတ်သက်တဲ့ကိစ္စအထူးသဖြင့်တက်မတော်နဲ့ပတ်သက်တဲ့ကိစ္စတွေမှာလွတ်လပ်လပ်ရေးလို့မရဘူးဆိုတော့သိကြရတယ်ဗျ။
အဲ့တော့ဒီမီဒီယာအနေနဲ့ဆိုလို့ရှိရင်ဒီတက်မတော်ကိုဝေဖန်တာပဲဖြစ်ဖြစ်အစိုးရကိုဝေဖန်တာပဲဖြစ်ဝေဖန်မယ်ဆိုရင်အချိန်ကြီးထောင်ကျသွားနိုင်တယ်ဆိုတော့ချင်းနေစုံမျိုးချိနေသေးတာပေါ့နော
်ဟုတ်တယ်ရှိနေပါတယ်အချိန်မကြီးဆိုတာပုံမှန်66ခါကြီးပေါ့နော်စက်တွေဥပဒေကြီးပေါ့နော်ဓာကြီးရဲ့အားနည်းချက်ကတကယ်ရှိနေတာပေါ့နော်ဒါလည်းတကယ်2013မှာတည်ထူထားတဲ့ဥပဒေပါတကယ်ဆိုတော့ဒ ီဥပဒေကတကယ်တမ်းကျတော့သိရင်ဆိုရတဲ့ကသူတို့ကာကွယ်ဖို့တည်းပြင်ဆင်ထားတဲ့ဥပဒေပဲဒါပေမဲ့အဲ့ဒီအစိုးရအဖွဲ့ကဘာမှလက်တွေ့ကျကျအများကြီးအတုံးမချနိုင်ကြပါလေဒီလိုလိုရွေးချယ်တင်ရောက်တဲ့အစိုးရတရားကတော့ဒီဟာတော့ဒီဥပဒေနဲ့ယူရရေးကိုကြီးအများကြီးဖြစ်နေတာပေါ့နော်ဆိုတော့ဒီဟာတွေ့တော့ကောင်းတဲ့အလားလာမဟုတ်ဘူးပေါ့ဒါဒီမိုစီနိုင်ငံတရားနဲ့တွားမယ်ဆိုရင်မီဒီယာလွတ်လပ်ခွင့်မပေးဘူးဆိုတဲ့အားမျိုးပေါ့နော်ဆိုတော့အဝေးပါမခံနိုင်ဘူးဆိုတော့မနိုင်ဆိုတော့ဟာကိုကျွန်တော်မလိုလားဘူးဆိုတဲ့သဘောမျိုးတော့ကျွန်တော်တွေ့ရပါတယ
်ဟုတ်ကဲ့အဲ့တော့ပုံမှန်66ဂါကြီးရဲ့ရွယ်ချက်ကတယောက်နဲ့တယောက်ဟာလာပုတ်ခတ်ပြောဆိုတာမဖြစ်အောင်ကာကွယ်တားဆီးပေးတာမျိုးမဟုတ်ဘဲနဲ့လူတွေကြားထဲမှာတယောက်နဲ့တယောက်ဟာလာအမုန်းပွားအညှိုးထားတာမျိုးတွေလက်စားချေတာမျိုးတွေဒီလိုမျိုးမတိမငိမ့်နေဖြစ်လာတယ်ဆိုတာမျိုးတွေလည်းမြင်လာကြတယ်လေဒါနဲ့ပတ်သက်လို့ရောဆရာအနေနဲ့ဘယ်လိုမြင်လဲ
အဲ့ဒါတော့သူကသူကိုယ်တိုင်ကဥပဒေစိုးမှုဖြစ်ရမယ်လို့ပြောနေတယ်သူတို့ကိုယ်တိုင်ကဒီဥပဒေကိုအတိအကျမလိုက်တာလားကျွန်တော်တွေ့ရတယ်။တကယ်ကြတဲ့ပုံမှန်66ဂါကြီးနဲ့အရေးယူမယ်ဆိုလို့ရှိရင်စက်တွေဝန်ကြီးဌာနရဲ့သဘောတူညီချက်ခွင့်ပြုချက်ယူဖို့လိုပါတယ်။ဒါတကယ်ပဲဟုတ်လားစက်တွေဥပဒေညှိစွန်းတာမညှိစွန်းတာဆိုတော့ဝန်ကြီးဌာနကိုကြကြတောင်းခံပြီးတော့မှဝန်ကြီးဌာနကညှိစွန်းတယ်ဆိုတဲ့အခါကျမှသူတို့ကအရေးယူရမယ်ကိစ္စဖြစ်ပါတယ်။ဒီလိုလည်းပဲပုံမှန်66ဂါကြီးနဲ့အစိုးရဘက်ကအရေးယူတဲ့ကိစ္စနဲ့ပတ်သက်လို့ကတော့အဲ့ဒီလုံခြုံရေးကိုမလိုက်နိုင်ဘူးဆိုတော့ကျွန်တော်တွေ့ရပါတယ်။ကျော်ဒါကအစိုးရကိုယ်တိုင်ကကိုယ်တိုင်ပြတ်တန်းထားတဲ့ဥပဒေကိုအတိအကျမလိုက်နိုင်ဘူးလို့ကျွန်တော်ပြောလို့ရပါတယ်
ဟုတ်ကဲ့ဆရာဦးမျိုးမြင့်ကြီးကျေးဇူးပါပဲခင်ဗျအခုလို့ပြောပြတာ
ဟုတ်ကဲ့ပါရှိတယ်မှာ